ဘာသာရေးတစ်ခုပေါ်တိုက်ခိုက်တာဟာဘာသာအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်လို့ခံယူထားတာကြောင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေရဲ့ဘေးဒုက္ခပေါ်စိတ်ထိခိုက်ကြရတာဖြစ်တယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီပေးရေးအဖွဲ့ USAID ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တွန်းမြင်ရေးဆိုင်ရာညီလာခံဒုတိယနေ့အစီအစဉ်အတွင်းUSAID ရဲ့အကြီးအကဲ Mark Green ကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကိုကျော်ကျော်တင်းကအပြည့်စုံကိုပြောကြားပါလိမ့်မယ်
။ဘာသာရေးလွတ်လပ်ခွင့်တိုးမြင့်ရေးဆိုင်ရာဝန်ကြီးအဆင့်ပထမဆုံးညီလာခံဒုတိယနေ့မှာတော့ညီလာခံတက်ရောက်လာတဲ့ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးဖိနှိပ်မှုကနေလွတ်မြောက်လာသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကသူတို့တွေ့ကြုံရတာတွေသူတို့လေ့လာသိရှိနားလည်ထားတာတွေကိုအပြန်အလှန်ပဲပြောဆိုကြပြီးလူအဖွဲ့အစည်းတွေမှာဘာသာရေးလွတ်လပ်ခွင့်ပိုအားကောင်းလာစေရေးတူညီတဲ့လမ်းကြောင်းတစ်ခုကိုဖော်ထုတ်ဖို့ဆွေးနွေးကြတာပါ။ဒီလောက်ဒုတိယနေ့ညနေပိုင်းမှာအမှားစကားပြောတဲ့ USAID ရဲ့အကြီးအကဲ Mark Green ကကမ္ဘာတဝန်းမှာဖြစ်ပျက်နေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုနမူနာထုတ်ပြောဆိုတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်တာတွေကိုလည်းထောက်ပြပြောဆိုသွားတာပ
ါ It has been said that the truest measure of our commitment to religious libertyis the priority we place on protecting it for
the လူလက်ခွင့်တွေကျွန်တော်ရဲ့သနိဌာန်ပေါ်အစစ်မှန်ဆုံးတိုင်တာချက်ဟာအခြားဘာသာရေးတွေရဲ့လူလက်ခွင့်ကိုအကာအကွယ်ပေးရေးကိစ္စဦးစားပေးအဖြစ်ကျွန်တော်သတ်မှတ်ထားတာပဲဖြစ်ပါတယ်။ဘာသာရေးတစ်ခုပေါ်တိုက်ခိုက်မှုဟာအဆုံးမှာဘာသာရေးအလုံးကိုတိုက်ခိုက်တာပဲဖြစ်တယ်ဆိုတာကိုအခိုင်အမာစွပ်ကိုင်ထားတာကြောင့်ပဲဖြစ်ပါတယ်။ဒီချက်ဟာဒီမှာရှိနေတဲ့ကျွန်တော်တို့ကြားမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘေးဒုက္ခအပေါ်စိတ်ကိုစိတ်ထိခိုက်ကြရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာဆိုရကရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ညွှန်ပြောဆိုပြီးအမေရိကန်ဆိုရအပါအဝင်နိုင်ငံတကာကတော့ရိုဟင်ဂျာလို့ပဲညွှန်ပြောဆိုကြပါတယ်။မစ္စတာဂရင်းဟာပြီးခဲ့တဲ့မေလကပဲအမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကိုဦးဆောင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့ဒုက္ခသည်တွေတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အဲ့ဒီခီးစဉ်တွင်သူတွေ့မြင်ထားတာတွေကိုထောက်ပြပြီးမစ္စတာဂရင်းပြောသွားတာက
As our State Department and other sources have judged, the Rohingya were victimized by nothing less than ethnic cleansing, extrajudicial killing.
The Rohingya are living in the world of human rights, and they are living in the world of human rights. They are living in the world of human rights. They are living in the world of human rights.တရားလွတ်လပ်သဖြင့်မှုမဒိန်ကျင်မှုနှိမ့်ဆန့်ကျင်ပမှုရိုင်းနှက်မှုဥပဒေမဲ့ဖန်ဆီးမှုအိုးအင်းစွန့်ထွက်ပြေးရမှုပိုင်းဆိုင်မှုပစ္စည်းတွေဖျက်ဆီးခံရမှုစတာတွေအလုံးဟာမတူကွဲပြားမှုတွေကိုလက်မခံနိုင်ကြတဲ့ဘာသာကွဲအပေါ်မုန်တီးမှုတွေပေါ်အခြေခံပြီးဖြစ်လာနေတာပါ
ညီလာခံဒုတိယနေ့မှာအဖွဲ့မိန်ကွန်ပြောတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဂျွန်ဆူလီဗန်ကလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်သမ္မတထရမ်အစိုးရအတွက်အထူးအရေးကြီးပါတယ်လို့ထည့်ပြောသွားပါတယ်
Indeed, religious freedom is fundamental to our democracy. It holds us together. Whatever our differences may be,We are unified in having the freedom to
ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကျွန်တော်တို့အားလုံးကိုအတူဖြစ်တည်စေပါလေ။ကျွန်တော်တို့ကြားမှာဘလို့ပဲကွဲပြားခြားနားချက်တွေရှိနေပါစေလွတ်လပ်တဲ့ကွဲပြားခွင့်ဆိုတဲ့အပေါ်ကျွန်တော်တို့ညီညွတ်ကြပါလေ။ကျွန်တော်တို့ရဲ့ Bill of Rights မှာပထမအဆုံးဘာသာရေးလွတ်လပ်ခွင့်အဲ့ဒီနောက်လွတ်လပ်စွာပြောဆိုခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေအပါအဝင်လွတ်လပ်မှုတစ်ခုချင်းစီကိုရှင်းလင်းစွာနဲ့အားကောင်းစွာအကာအကွယ်ပေးထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာကျွန်တော်တို့ရဲ့မျိုးရိုးဗီဇ DNA ထဲမှာရှိနေပြီးတမကြီး brown bag ပြောသလိုကျွန်တော်တို့နှလုံးသားနဲ့နီးကပ်စွာတည်ရှိနေပါတယ်
။အခုညီလာခံမှာမြန်မာနိုင်ငံအနေနဲ့ဆိုရင်ရိုဟင်ဂျာကိုယ်စားလှယ်တွေဘာသာရေးလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်နိုင်ငံပေါင်း80ကျော်ကတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေတက်ရောက်နေကြပါတယ်။အဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်လာတာကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali ဖြစ်ပြီးအင်္ဂါနေ့တုန်းကတော့ဝန်ကြီး Ali နဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီး John Sullivan တို့တိကျတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာကြက်တဲကိုဖြစ်ရှင်းတာမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်တဲ့အခမ်းအနားအတွက်အဲ့ဒီဆွေးနွေးပွဲတွင်ဒုဝန်ကြီး Sullivan ကချီးကျူးပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ဖို့ရေးတွေ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဘေးကင်းလုံခြုံမှုရှိတဲ့အခြေအနေတွေဖန်တီးရေးအမေရိကန်ကမြန်မာကိုဆက်ပြီးဖိအားပေးသွားမယ်လို့ဒူးဝန်ကြီးဆူလီဗန်ကပြောကြောင်းလဲသတင်းတွေမှာဖော်ပြပါတယ်။ဒီနီလာကန်ဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတာဝန်ယူကျင်းပတဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးများအဆင့်ပထမဆုံးညီလာခံဖြစ်ပြီးအင်္ဂါနေ့ကစလို့၃ရက်ကြာကျင်းပနေတာပါ။ဇူလိုင်လ26ရက်ကြာသပတေးနေ့မှာညီလာခံနောက်ဆုံးရက်ကိုကျင်းပမှာဖြစ်ပြီးဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာဖြည့်ရှင်းလှုပ်ဆောင်ရမှာတွေကိုဖော်ထုတ်သတ်မှတ်ဖို့ ဘာသာရေးအခြေခံပြည်နှိမ်မှုကိုတုံ့ပြန်ရေးဆိုင်ရာနိလန်းသစ်တွေကိုချမှတ်ဖို့နဲ့အားလုံးအတွက်ဘာသာရေးလူလက်ခွင့်ကိုကာကွယ်ပေးတန်ရေးထံသစ်တွေချမှတ်ကြဖို့ဆိုတာတွေကိုဦးတည်ပြီးအစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်ပြီးဆွေးနွေးကြမှာဖြစ်ပါရယ်ခင်ဗျာ။